မြန်မာစစ်တပ်အာဏာသိမ်းမှုကိုစတင်ကန့်ကွက်ခဲ့တဲ့ Miss Grand International 2020ရဲ့အလှမယ်ဟန်လေးဟာဘန်ကောက်သုဝနဘူမိလေးစိတ်မှာစက်တင်ဘာလ22ရက်မနေ့ကဖမ်းဆီးခံခဲ့ရပါတယ်။ဗီယက်နမ်နိုင်ငံကနေထိုင်းနိုင်ငံကိုအပြန်လေးစိတ်မှာသူ့ရဲ့နိုင်ငံကူးလက်မှတ်ကိုပျောက်ဆုံးစင်းရင်အဖြစ်မြန်မာဘက်ကတိုင်ကြားထားတာကြောင့်မြန်မာနိုင်ငံကူးလက်မှတ်ရှိတာလျက်နဲ့ဖမ်းဆီးခံခဲ့ရတာလို့အလှမယ်ဟန်လေးက VOA မြန်မာပိုင်းကိုပြောပါတယ်။သူ့ကိုဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတောင်မတ်အေးမာကအပြည့်စုံဆက်ပြီးပြောပြပါမယ်ရှင်။
2020ခုနှစ်က Miss Grand International ပြိုင်ပွဲကိုဝင်ရောက်ရှင်ပြန်ခဲ့သူအလှမယ်ဟန်လေးဟာဗီယက်နမ်နိုင်ငံကနေထိုင်းနိုင်ငံကိုမနေ့ကဗုဒ္ဓဘူးနေ့ကပြန်ဝင်မှာထိုင်းလူဝင်မှုကြီးကြပ်ရေးရဲတွေကဖမ်းဆီးခဲ့ပါတယ်။သူမဟာ2021ခုနှစ်မတ်လ28ရက်နေ့ကထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပခဲ့တဲ့ Miss Grand International 2020ပြိုင်ပွဲမှာStop the war and violence ခေါင်းစဉ်နဲ့မြန်မာစစ်အာဏာသိမ်းတာကိုစန့်ကျင်ကန့်ကွက်ရင်းစစ်တပ်ရဲ့အကြမ်းဖက်မှုတွေကိုနိုင်ငံတကာသိအောင်ဖော်ထုတ်ခဲ့တဲ့အလှမယ်ဖြစ်ပါတယ်။အဲ့ဒီပြိုင်ပွဲကိုဝင်ဖို့အတွက်ထိုင်းနိုင်ငံကိုရောက်ရှိနေချိန်မှာစစ်ကောင်စီကသူ့ကိုဖမ်းဝရမ်းထုတ်ခဲ့တာကြောင့်သူဟာထိုင်းနိုင်ငံမှာပဲဆက်လက်ရှိနေတာဖြစ်ပါတယ်။ထိုင်းပြည်ဝင်ခွင့်ဗီဇာအတွက်ဗီယက်နမ်နိုင်ငံကိုခေတ္တသွားခဲ့ပြီးအပြန်မှာဘန်ကောက်လေဆိပ်မှာဖမ်းဆီးခံရတာဖြစ်ပါတယ်။သူရဲ့နိုင်ငံကူးလက်မှတ်ပျောက်ဆုံးကြောင်းမြန်မာရဲတပ်ဖွဲ့ဘက်ကတိုင်ကြားထားတဲ့အတွက်သူမဟာ passport ရှိနေရတဲ့အဖမ်းခံခဲ့ရတာဖြစ်ပါတယ်။အခုအခါမှာတော့ထိုင်းမှာဗီဇာနဲ့ဆက်နေထိုင်ခွင့်ရဖို့အတွက်ဗီယက်နမ်ဘက်ကဗီဇာကိစ္စသွားလုပ်ပြီးအပြန်မှာထိုင်းဘက်ရောက်မှထိန်းသိမ်းခံခဲ့ရတာဖြစ်ပါတယ်။အလှမယ်ဟန်လေးကို VOA ကဆက်သွယ်မေးမြန်းခဲ့ချိန်မှာအခုလိုပြောပြပါတယ်။
အော်ခဏထိန်သိမ်းထားပါတော့เนาะအခုကဒီမှာဗီယက်နမ်ကိုတွားပြီးတော့ပေါ့เนาะအခုဗီဇာတိုးဖို့ပေါ့เนาะအထိုင်းကိုပြန်လာတဲ့အချိန်မှာဟိုသူတို့ကပေါ့เนาะညီမရဲ့ဟို passport ပါပေါ့เนาะတောက်ဆုံးစင်းနေမှာပါရေးဆိုပြီးတော့ဗီယက်နမ်ဘက်ကိုတင်ထားပါရေးဆိုပြီးတော့ဟိုထိုင်းဒေသကပြောလာပါတယ်ဗီယက်နမ်ဘက်ကိုသူတို့ဘက်ကပြန်ပို့မယ်ပေါ့เนาะမနေ့ကတော့ဗီယက်နမ်ဘက်ကိုပြန်ပို့မယ်ပြီးတော့ဗီယက်နမ်ကညီမတစ်စင်းနေမှာပြန်ပို့မယ်ပေါ့เนาะဗီယက်နမ်ဟိုက immigration နဲ့တစ်စင်း passport ကတောက်ဆုံးစင်းနေဖြစ်နေရောလေ